တွန်းသူရင်ချင်းရတယ်တော်ဒီကနေ့ရှင်နေကြီးနာကတော့မြန်မာနဲ့အာဆီယံအကြားဖြစ်နေတဲ့ပြဿနာပါပဲတကယ်တော့ကျွန်တော်ပထမစဉ်းစားတာကတော့မြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုပြီးတော့စဉ်းစားပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာလည်းပဲမြန်မာကိုထုတ်ပစ်ခြင်းနဲ့အစိပ်ပိုင်းတချို့ရှိနေတယ်တော့ကျွန်တော်မေးတဲ့မိကွန်းဟာမြန်မာဟာအာဆီယံကနှုတ်ထွက်မလားဆိုတာတဲ့မြန်မာနဲ့အာဆီယံဦးစားကွဲတော့မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ပထမဆုံးကတော့မြန်မာဟာအာဆီယံကနှုတ်ထွက်မယ်ဆိုတဲ့သတင်းအနှံတချို့လည်းမြန်မာပြည်တွင်းကနေကြားနေရပါတယ်ဆိုတော့အဲ့ဒီဟာဘယ်လောက်ဖြစ်နိုင်တယ်လဲတကယ်ကထွက်နိုင်ကြဆိုတော့ပထမဆုံးပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တော့သဘောထားတင်းမာတဲ့သူတွေလည်းရှိပါတယ်အထူးသဖြင့်တော့နိုင်ငံသားဝင်ကြီးဌာနအပိုင်းကသဘောထားတင်းမာတဲ့သူတွေရှိတယ်နောက်တစ်ခါတချို့အကြံပေးနေတဲ့သူတွေလည်းရှိတယ်သူတို့ကကုလသမဂ္ဂနဲ့ပတ်သက်လို့လည်းတင်းနေမှမှဆောင်းပါးတွေရေးကြတာတွေရှိတယ်အဲ့ဒါအပြင်မှာနောက်တစ်ခါအခုအင်ဒိုနီးရှားကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာရင်ဖိအားတွေပေးလာရင်နှုတ်ထွက်ဖို့ဆိုတော့အသံမျိုးတွေလည်းဖြစ်တယ်ဖြစ်တော့ကျွန်တော်မြင်လာတော့ဟိုဒီအာဆီယံကဘလောက်ပဲအရေးပါသည်ဖြစ်စီမပါသည်ဖြစ်စီပေါ့ကျွန်တော်တို့ရဲ့ဒေသဆိုင်ရာအဖွဲ့ကြီးဖြစ်တော့နှုတ်မထွက်သင့်ဘူးလို့ထင်ပါတယ်နောက်တစ်ခုကကျတော့အခုလောလောဆယ်ကမ်ဘောဒီးယားကပို့ပြီးတော့စာနာမှုပေးနိုင်တယ်ပူနားလည်နိုင်တယ်လို့ယူဆတဲ့အချိန်မှာကမ်ဘောဒီးယားလက်ရှိဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာအခွင့်အောင်းယူသင့်တယ်လို့လည်းထင်ပါတယ်ခင
်ဗျအာဆီယံပေါ်မှာသဘောထားယူဆနှစ်မျိုးဖြစ်နေတာပေါ့အဲ့ဒါဘယ်ဘက်ကအာသာနိုင်တယ်ထင်ပါလဲ
ကျွန်တော်ကတော့မြင်တာကဟို realist ပေါ့နော်လက်တွေ့ကြတဲ့အုပ်စုကပဲအနိုင်ရမယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုဒေသဆိုင်ရာကိစ္စတွေလည်းပြစ်ပယ်လို့မရနိုင်ပါဘူးနောက်တစ်ခုကအာဆီယံကကျွန်တော်တို့အသုံးမချဘူးဆိုရင်တော့မှကမ္ဘာကြီးကိုဆက်ဆံမှုနောက်ထပ်တကားပေါ့ပေါ့ဒါမဲ့လက်တွေ့အနေထားမှာတော့ဒီစစ်ကောင်စီဥက္ကဋ္ဌကအစည်းအဝေးတွေတက်ခွင့်မရဘူးပေါ့ဆိုတော့ကျန်တဲ့ဝန်ကြီးတွေကတော့သူတို့သက်ဆိုင်ရာအစည်းအဝေးတွေသွားနေကြပါတယ်ဆိုတော့ကျွန်တော်မြင်တာကတော့လက်ရှိပူပေါင်းဆက်ဆံရေးအခြေအနေကိုဆက်ထားတာပဲကောင်းတယ်လို့ထင်ပါတယ
်မြန်မာစစ်တပ်ကတခါတုန်းကလည်းပဲစေအုပ်ချုပ်ရေးကာလတုန်းကလည်းပဲနှစ်ပေါင်းများစွာအာဆီယံထဲမှာမဝင်ပဲနေခဲ့တာပဲ98မှကြာစားတော့မှဝင်တယ်အဲ့ဒီမှာလည်းပဲအာဆီယံဘက်ကလက်ခံတာကလည်းအဓိကစဉ်းစားချက်တစ်ခုပေါ့လေသူတို့ကလက်မခံရင်တရုတ်ရင်ခွင်ထဲကိုပိုရောက်သွားမယ်ဆိုတော့စဉ်းစားချက်နဲ့မြန်မာကိုအာဆီယံထဲမှာဆွဲထက်ထားဖို့လိုတယ်လို့တွေးခဲ့ကြတယ်လို့တချို့တွေးရပါတယ်ဆိုတော့အခုကမြန်မာနိုင်ငံဟာအာဆီယံကနှုတ်ထွက်မယ်ဆိုရင်သူကတရုတ်ဘက်ကိုပိုရောက်သွားနိုင်လားတရုတ်ကိုပိုအကူနိုင်လို့လားဥက္ကမအာဆီယံကထွဲအောင်သူကနိုင်ငံတကာအခင်းကျင်းမှာ
ဟုတ်ကဲ့အခုချိန်မှာတော့ကြည့်ရတာလေဟိုတရုတ်ထက်စာရင်ရုရှားနဲ့ပိုပြီးတော့ဆက်ဆံရေးနီးကျင်တဲ့ပုံမျိုးတော့ဖြစ်တယ်ကျွန်တော်ထင်ပါတယ်နော်ဟိုအာဆီယံဘက်အပိုင်းကိုကြည့်ရတဲ့အခါကျတော့အာဆီယံမှာကျွန်တော်တို့ဟို community လို့ခေါ်တဲ့အစိုက်ဝန်းတွေရှိပါတယ် economic community နောက်တစ်ခါကျွန်တော်တို့ဒီ security community နောက်တစ်ခါ social ပေါ့စသဖြင့်ရှိတဲ့အခါကျတော့အဲ့ဒီအစည်းအဝေးတွေမှာတော့အခုချိန်ထိတက်တက်ကြွကြွလှုပ်ရှားနေတော့တွေ့ပါတယ်နော်နောက်တစ်ခါ RCEP လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးဆိုင်ရာဒီပူးပေါင်းဆောင်ရွက်မှုပေါ့နော်ဒါတွေလည်းရှိတဲ့အခါကျတော့ကျွန်တော်မြင်တဲ့တုတ်ထွက်မယ်ဆိုရင်ကျွန်တော်တို့အခွင့်အရေးနင့်နာစရာတွေအများကြီးအကြောင်းရှိတယ်လို့ထင်ပါတယ
်ဆိုတော့နှုတ်မထွက်ရင်မြန်မာကအာဆီယံရဲ့ဖြစ်စီကျင်တာကိုလုံးဝလက်မခံဘူးခေါင်းမာမာနဲ့တင်းခံနေရဆိုတော့ဘယ်လိုဆက်သွားကြမလဲအာဆီယံဘက်ကဘယ်လိုစဉ်းစားလာမလဲဤတော့
အာဆီယံကိုနိုင်ကလည်း never united ပေါ့နော်ဘယ်ခါကမှစီးလုံးညီညွတ်မှုမရှိပါဘူးဆိုတော့အဲ့တော့အာဆီယံထဲမှာဟိုမြန်မာကိုနဲ့သင့်မြတ်ပြီးတော့ပူးပေါင်းလုပ်ချင်တဲ့အုပ်စုတွေရှိပါတယ်ကမ်ဘောဒီးယားတို့ထိုင်းနဲ့ဗီယက်နမ်တို့ကဒီထဲပါပါလိမ့်မယ်။အဲသဘောထားတင်းမာတာအဓိကအဖြစ်တော့မလေးရှားကပါတယ်၊စင်ကာပူလည်းတစ်ခါတလေဝေဖန်တာတွေရှိပါတယ်။အင်ဒိုနီးရှားလည်းဟိုသေချာတော့မပြောနိုင်ဘူးခင်ဗျ။အဲ့တော့အဲ့လိုအနေထားမှာဒီအာဆီယံထဲမှာဟိုကမြန်မာကိုဘယ်လိုလုပ်ရမလဲဆိုတာညှိနှိုင်းလို့မရတဲ့အခြေအနေမျိုးရှိပါတယ်။အဲ့တော့နောက်တစ်ခါပြဿနာကလည်းဒီအမေရိကန်ပေါ့နော်။အမေရိကန်ကဒီအာဆီယံကိုအဆုံးချပြီးတော့ဘာခေါ်မလဲမြန်မာကိုဖိအားပေးလာတဲ့စာရင်သူကတရုတ်ကိုပို့ပြီးတော့ geopolitics ပေါ့ကျွန်တော်တို့ပထဝီနိုင်ငံကြီးကစားတဲ့သဘောမျိုးပါတော့အာဆီယံထဲမှာလည်းဘယ်တော့မှဟိုကျွန်တော်တို့ညီညွတ်တဲ့သဘောထားမျိုးရလာဖို့ကခက်တယ်လို့ထင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တော့ဒီတိုင်းပဲဆက်သွားနေအောင်လို့ထင်ပါတယ
်အချို့ကသုံးသက်ကြတယ်တလောရုံကပဲပမခစီတီနန်ရေးတာဆောင်းပါးတစ်ခုကိုကျွန်တော်ဖတ်ရတယ်အာဆီယံဟာအရင်ကအာဆီယံမျိုးမဟုတ်တော့ဘူးခုနပြောတဲ့ community လည်းပဲအားလုံးညီညွတ်တဲ့ community ဖြစ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးမြန်မာကိစ္စမှာလည်းသူတို့ပြဿနာသဘောထားကွဲကြတယ်။နောက်တော့ယူကရိန်းကိစ္စမှာလည်းပဲသူတို့သဘောထားကွဲကြတယ်။အဲ့လိုသဘောထားကွဲတဲ့ကိစ္စတွေအများကြီးရှိလာတော့အာဆီယံကိုနှိုက်ကြလည်းပဲအဲ့လိုတပေါင်းတစုရဲ့လှုပ်ဖို့ဆိုတာတဲ့အုပ်စုလိုက်သူစန္ဒနဲ့သူလုံးကဖြစ်မယ်။ဒါမှမဟုတ်ရင်အာဆီယံဟာ ပြဿနာတစ်ခုထဲမှာထစ်နေပြီးတော့ရှင်းမတွေ့နိုင်ပဲဖြစ်မယ်လို့လည်းသုံးသပ်ပါတယ်။အဲ့ဟာကောင်းသူငယ်ဖမ်းမိမယ်ထင်တယ်။ဘယ်လိုသဘောပါလဲ
ဆိုတော့ဟုတ်ပါတယ်။ဟိုသူနည်းတဲ့အချက်ကတော့ကျွန်တော်ထင်တာမှန်မယ်လို့ထင်ပါတယ်။ဒီနေ့ဟိုကဘာခင်းချင်းမှလည်းကျွန်တော်တို့ပထဝီနိုင်ငံရေးတင်းမှမှုတွေရှိရဲတခြားအခြေအနေတွေမှာဖြစ်တော့အာဆီယံထဲမှာလည်းဒီကိစ္စတွေပေါ်မှာအများအားသဘောထားတညီလေးရဖို့ခက်ပါတယ်။
နောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒပေါ်လေဟိုဘိုးချုပ်နေဝင်အနာသိမ့်ပြီးကြတဲ့တိုင်းပြည်ဟာ isolation ပေါ့နိုင်ငံတကာနဲ့ဝင်ဆက်ဖို့သူတို့အများကြီးဆောင်ကျင်ခဲ့တယ်ဘယ်မလိုက်ဝါဒကိုတိတိကျကျကျင့်သုံးခဲ့တယ်သူတို့ဟာလွတ်လပ်လပ်သိနေကျင်တယ်ဘယ်မလိုက်ကတော့နှုတ်ထွက်ခဲ့တာပဲဘယ်မလိုက်အဖွဲ့ဟာနည်းနည်းတစ်ဖက်ရင်းသွားပြီဆိုပြီးတော့ကျူဘာမှာလုတဲ့အချိန်မှာနှုတ်ထွက်ခဲ့တယ်ထင်ပါတယ်ဆိုတော့အခုနောက်ပိုင်း69မတိုင်ခင်ပတ်ဝန်းကျင်မှာတော့သူတို့ဟာ isolation policy နဲ့ insulation policy နိုင်ငံတကာအစိုင်းဝိုင်းကြားထဲမှာဝင်ပြီးအကာအကွယ်လိုချင်တဲ့သဘောမျိုးတွေးခဲ့ရပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့ ASEAN နဲ့ဆက်ဆံရေးတည်မှလာတဲ့အခါကျတော့သူရဲ့နိုင်ငံသားရေးဝါဒကခုန isolation ပြန်သွားမှလာသီးခြားအထူးကြနေဖို့များပြန်ပြီးစဉ်းစားလာနိုင်ကြလားအဲ့ဒါလည်းကျွန်တော်တွေးမိရဲ
့ဟုတ်ကဲ့ဟုတ်ခုနဦးကျော်ဆန်သာပြောသလိုဆိုရင်ကျွန်တော်ထင်တာတော့ insulation ပေါ့နော်ဟိုရုရှားနဲ့နှိကအောင်နေပြီးတော့အကာအကွယ်ယူခြင်းတဲ့သဘောမျိုးလည်းရှိနိုင်ပါတယ်နော်အခုဖြစ်နေတဲ့ရေနံလောင်စာအခက်အခဲနောက်တစ်ခါကျွန်တော်တို့ကြံတဲ့ဖိအားတွေပေါ်မှာသူတို့သက်သာရသက်သာကြောင်းပေါ့နော်အဲ့တော့တရုတ်နိုင်ငံဘက်ကကျတော့လက်ရှိဒီစစ်ကောင်စီရဲ့သိမ့်နီးရဲ့အနေအထားမျိုးတော့ကျွန်တော်တို့မတွေ့ဘူးပေါ့အဲ့ဒါအဲ့လိုအနေအထားမှာတော့ကျွန်တော်မြင်တာ normalization ပေါ့ပုံမှန်ဖြစ်ရေးကိုပြန်သွားတင်တယ်လို့ထင်ပါတယ်ဥသိစိတ်ကာလာတော့လည်းသူတို့အစုအပြတ်လာပြီးတဲ့နောက်မှာ normalization ဆိုပြီးတော့အနောက်နိုင်ငံတွေနဲ့ပြည်လည်အောင်လုပ်တဲ့ကိစ္စတွေဆိုတော့ဒါတွေကကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံရဲ့အနာဂတ်ရောစီးပွားရေးရောကျန်တဲ့အကျိုးစီးပွားတွေအတွက်ပါအရေးကြီးတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဖြစ်သင့်တာတွေပေါ့တကယ်တော့လက်တွေ့မှာရောတကယ်ရှိတွေ့နိုင်ရမလားဤတော့အာဆီယံကရောအလျှော့ပေးမလားသူတို့ရဲ့မူငါချက်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့စစ်ကောင်စီဘက်ကအရင်ဆိုရင်မထင်ပါတယ်ဆိုတော့အဲ့ဒါကိုလိုက်ပြောမလားနောက်စစ်ကောင်စီကမကြခင်လှုပ်လာမယ်ဆိုတော့ရွေးကောက်ပွဲကိုအာဆီယံကအသိမှတ်ပြုထောက်ခံပါမလားအဲ့ဒါလည်းစဉ်းစားကြရရှိတယ်တကယ်လို့အဲ့ဒီဟာတွေကိုလက်မခံခဲ့ဘူးဆိုရင်တော့ဘယ်လိုရှိတိုးကြမလဲတော့
ကျွန်တော်ထင်တာပေါ့နော်ကျွန်တော်ထင်တာကအာဆီယံကလက်ရှိ consensus ငါးချက်ကိုပြန်ပြီးတော့ revise လုပ်တာမျိုးပြန်လဲပြင်ဆင်ချော့တာမျိုးပေါ့ဒါမျိုးလည်းဖြစ်နိုင်တယ်ထင်ပါတယ်ဆိုတော့တစ်ဖက်မှာကျတော့လေဒေါ်ဆန်းစုကြည်နဲ့အခုချိန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ်เนี่ยไปတွေ့လို့ရှင်ဒါကကျွန်တော်ထင်တယ်အခွင့်ကောင်းလို့ထင်တယ်เนาะဒေါ်ဆန်းစုကြည်ရဲ့ကတ်ကအခုချိန်ကြီးကအရေးပါနေတော့လို့ယူဆပါတယ်နောက်တစ်ခုကကြတော့ဒီလိုပေးတွေ့ခြင်းအဖြစ်တစ်ဖက်မှာနိုင်ငံတကာဖိအားတွေယော့သွားနိုင်တယ်လို့တစ်ဖက်မှာလည်းကျွန်တော်တို့လာမဲ့ရွေးကောက်ပွဲကိစ္စကိုထောက်ခံမှုအခြေအနေတွေကအများကြီးဖြစ်လာနိုင
်ဆိုတော့အာဆီယံဘက်ကရောဘာရှော့ပေးနိုင်မလဲအပြင်အခုကကမ္ဘောဒီးယားပေါ့အခုသာသူကတော့အစကတည်းကသူကိုနိုင်ကလည်းပဲသိမထူးဘူးလို့လူတွေကပြောနေကြတော့သူကတော့ဖြစ်နိုင်တယ်ပေါ့လေစစ်ကောင်စီကသူတို့လက်ခံနေတဲ့သင်းမြောင်သူတို့နီးမျိုးစုံကြိုးစားခြင်းဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာအဲ့ဒီသဘောမျိုးထားနိုင်ပါမလားဟ
ိုကျွန်တော်မြင်တာတော့အာဆီယံဘက်ကအပြုသဘောနဲ့ဟိုချင်းကတ်တဲ့ပုံစံမျိုးတွေလည်းပြန်ပြီးတော့ဟိုစဉ်းစားကောင်းစဉ်းစားလာနိုင်ပါတယ်နောက်တစ်ခုကအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လို့ရှိရင်ဘယ်လို position မျိုးယူမယ်ပေါ့နော်ဘယ်လိုရည်တည်ချက်မျိုးလုပ်မယ်ဆိုတာတော့ပြောဖို့ခက်သေးတဲ့အနေထားပါပဲကျွန်တော်အဲ့တော့ကျွန်တော်မြင်တာတော့ဒေသတွင်းမှာကျွန်တော်တို့နိုင်ငံအခြေအနေကတော့ a lost cause ပေါ့နော်နိုင်ငံတွေတော်တော်များများကဟိုစိတ်ပြက်လက်ပြက်အနေထားလည်းရှိပါတယ်တော့တစ်ဖက်မှာကြတော့လေဟိုမဖြစ်သာလို့ဆက်ဆံနေရတဲ့ပုံစံမျိုးလည်းရှိပါတယ်ဆိုတော့ဒီလိုပဲအကြတဲ့နဲ့ဆက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့အဆိုးဆုံးဖြစ်လာပြီးမြန်မာနိုင်ငံဟာအာဆီယံပြင်ပကိုကြောက်သွားတဲ့ဆိုသည့်တိုင်အာဆီယံနိုင်ငံတွေဟာမြန်မာနဲ့တိတိဆက်ဆံမှုမလုပ်ဖက်နဲ့ဘယ်ဖြစ်မလဲမြန်မာနိုင်ငံရဲ့ပြဿနာကဒေသကိုရိုက်ခတ်နေတာတို့ဘာလို့အများကြီးပေါ်နေတခါစီးပွားရေးကိစ္စအဲ့လိုကိစ္စတွေရှိနေတော့အာဆီယံကနဲ့မြန်မာနဲ့လုံးဝမခေါ်မပြောနေလို့ဖြစ်ပါမလားဗျာတကယ်လို့အာဆီယံအဖွဲ့ဝင်မဟုတ်သီးတိုင်အောင်နောက်ဆုံးအဆိုးဆုံးစဉ်းစားကြည့်ရပါလိမ့်ဘယ်လိုဆက်သွားနိုင်မလဲ
ဟုတ်ကဲ့ကျွန်တော်မြင်တာတော့အာဆီယံကမြန်မာကိုထုတ်ပြဖို့ဆိုတာတော်တော်မဖြစ်နိုင်ပါဘူးနော်မြန်မာဘက်ကနှုတ်ထွက်တယ်ဆိုရင်တော့အတော်မိုက်မဲရကြတဲ့လောက်ရပဲဖြစ်ပါလိမ့်မယ်။နော်တကယ်မို့အရှိုးဆုံးအခြေအနေဖြစ်ခဲ့တော့မှကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ဆက်ဆံရေးလိုပါတယ်။တကားပိတ်ပြီးတော့ဒီ isolation နေလို့မရပါဘူး။ဆိုတော့ဒီကြားထဲမှာတချို့ပူးပေါင်းဆောင်ရွက်မှုတွေရှိတယ် GMS တို့ကျွန်တော်တို့လမ်းချမ်းမဲခေါင ဥအောင်ဆောင်ရဲ့ရေးကိစ္စတွေရှိပါတယ်ဒါပေမဲ့ဒါကလည်းကျွန်တော်ထင်တယ်လုံလောက်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုဖြည့်ဆွဲမေးချင်တာကအခု
လို့ထင်ပါတ
ယ် NUG ကိုလေးနဲ့ထားဆက်ဆံနေတဲ့အာဆီယံနိုင်ငံတွေသဘောထားတွေ့ရပါတယ်ဆိုတော့ ICJ ကိစ္စမှာလည်းပဲမြန်မာနိုင်ငံကိုကိုးစားပြုဖို့ကိစ္စစစ်ကောင်စီနဲ့အပြိုင်NUG ကလည်းကြိုးစားခဲ့တာတွေ့ရပါတယ်ဆိုတော့အခုအာဆီယံနဲ့စစ်ကောင်စီဆက်ဆံရေးမပြေလည်တဲ့အခါမှာပေါ့ NUG ရဲ့အခန့်ကဏ္ဍဘယ်လိုဖြစ်လာနိုင်လဲထင်ပါလဲ
လက်ရှိအနေအထားတော့ဟိုကျွန်တော်ပြောဖို့ခက်ပါတယ်ဒါပေမဲ့ဟိုလက်ရှိအနေအထားထိကတော့ဒီ NUG ကို alternative for အခြားရွေးချယ်စရာအစားထိုးစရာအစိုးရတရားလို့ကျွန်တော်ထင်တယ်မြင်တာတော့အားနည်းသေးတယ်